မင်္ဂလာပါဆရာ
ဟုတ်ကဲ့မင်္ဂလာပ
ါမြန်မာနိုင်ငံမှာဒီရွေးကောက်ပွဲကျင်းပပြီးရဲ့နောက်ဆုံးရလဒ်တွေပေါ့နော်အခုအချိန်နေဘလို့ရှိနေပါလဲရှင
်အခုနောက်ဆုံးရလဒ်ပေါ့နော်ကျွန်တော်တို့ဟိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့မှတရားဝင်ထုတ်ပြန်ချက်တွေကတော့စပြီးတော့လုပ်နေပြီပေါ့နော်ဒါပေမဲ့သူ့စီကနေပြီးတော့မှတရားဝင်ထုတ်ပြန်ချက်တွေကတော့နည်းနည်းနှေးတာပေါ့နော်သူကအတီးပြူချက်တွေတစ်ဆင့်တစ်ဆင့်သူလုပ်တယ်လက်မှတ်ထိုးတာတွေသူစောက်တယ်ဆိုတဲ့အခါကျတော့နှေးနေတာပေါ့ဒါပေမဲ့လည်းတဖက်ကအပါဝင်ရှင်ပြိုင်တဲ့ပါတီတွေပေါ့အဲ့တော့ပါတီတွေကနေပြီးတော့မှသူတို့သက်ဆိုင်ရာမြို့နယ်ယူကောက်ပွဲကော်မရှင်အဲ့ဒီကော်မရှင်တွေကနေပြီးတော့မှရတဲ့အချက်လက်တွေနဲ့ထုတ်ပြန်ထားတဲ့အခြေအနေအရဆိုရင်တော့ဟိုတော်တော်များများပေါ့နော်90ရာခိုင်နှုန်းကျော်လောက်ကတော့ကျွန်တော်တို့ဟိုသိနေနိုင်ပါပြီအတီးပြုလို့တော့ဟို UEC ကအတီးမပြုသေးပေမဲ့လည်းကျွန်တော်တို့ကဒီဥစားကအတီးဖြစ်တယ်လို့တော့မှတ်ယူလို့ရပါတယ်အဲ့ဒီမှာဆိုရင်တော့နောက်ဆုံးအနေနဲ့ဘာတွေ့ရသလဲဆိုတော့ပြည်တော်စုအဆင့်အတွက်ပေါ့နော်ဒါအရေးကြီးပါတယ်ပြည်တော်စုအဆင့်အတွက်လို့ကျွန်တော်တို့ကဘာကြောက်ပြောရသလဲဆိုတော့ပြည်တော်စုအဆင့်ကိုရောက်သွားမဲ့လွှတ်တော်တွေအနေနဲ့လွှတ်တော်တွေရောက်သွားတဲ့အခါကျရင်သူတို့ကအဲနိုင်ငံတော်သမ္မတတယောက်ကိုရွေးမယ်အစိုးရအသစ်ဖွဲ့မယ်ဆိုတဲ့အနေထားမျိုးကြောင့်မို့လို့ပြည်တော်စုအဆင့်ကိုပြောတာပါအဲ့တော့ဒီပြည်တော်စုအဆင့်မှာဆိုရင်တော့ဒီ NLD မျိုးသားတင်မှုစီဖွဲ့ချုပ်ကသမ္မတရွေးနိုင်အစိုးရဖွဲ့နိုင်တဲ့ဒီအမတ်အရေးအတွက်လောက်ကိုရသွားပြီဆိုတာသိရပါတယ်
ဟုတ်ကဲ့ဆိုတော့ NLD ကအဲ့လောက်တော်တော်များများမှအနိုင်ရသွားပြီဆိုတဲ့အခါမှာအခုဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘက်ကကောသူတို့ရဲ့ဒီမဲရီတွဲမှုရလဒ်တွေပေါ်မှာသူတို့ရဲ့တုံ့ပြန်ချက်တရားဘယ်လိုရှိလဲရှင
်ဒီဥစ္စာကတော့ဟိုတနေရာချင်းစီပေါ့နော်တနေရာချင်းစီမှာဝင်ပြိုင်နေစီမှာသူသက်ဆိုင်ရာကိုယ်စလဲတွေကနေပြီးတော့မှဒါသူတို့ပုံစံ16နဲ့အတီးပြူတာတွေရှိပါတယ်သူတို့လက်မှတ်ထိုးရတာပေါ့နော်အဲ့ဒီလက်မှတ်ထိုးခြင်းမထိုးခြင်းတွေကတော့ဟိုသက်ဆိုင်ရာမဲဆန္ဒနေမြေတွေမှာရှိမှာပဲဒါပေမဲ့လည်းဟိုပြည်ခိုင်ပြိုးပါတီအနေနဲ့ကကျွန်တော်တို့ဟိုရထားတဲ့ဒီအချက်လက်သတင်းတွေအရဆိုရင်သူဟာ2015ယူကော့ပွဲတုန်းကဆိုရင်ပြည်တော်စုအဆင့်အတွက်ကို42နေရာသူနိုင်ခဲ့တယ်။ဒါပေမဲ့အခုဒီ2020ယူကော့ပွဲမှာကြတော့အဲ့ဒီ42နေရာမှာသူနိုင်ထားတဲ့နေရာတွေမှာဆုံးရှုံးတာတွေဟိုတွေ့ရတယ်ပြီးတော့မှနောက်အဲ့ဒီနေရာတွေကို NLD ပါတီကဟိုနိုင်သွားတဲ့အနေအထားတွေလည်းတွေ့ရပါတယ်။ဆိုတဲ့အခါကျတော့သူ့ရဲ့ရလက်က2015တုန်းကရတာလေရလာတဲ့ကိုနည်းနေတယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့တွေ့ရပါတယ
်ဒါပေမဲ့တစ်ဖက်မှာကျတော့ဒီတိုင်းသားနယ်မြေတွေမှာသူတို့ဟို NLD ရဲ့ဟိုရှင်ပြိုင်တဲ့ဒီမဲရီအတွက်ပေါ့နော်အဲ့ရှင်ပြိုင်တဲ့အနေအထားရောဘယ်လိုရှိလဲရှင
်ဒီတိုင်းသားပါတီတွေက2015တုန်းကထက်ကိုတချို့သောပါတီတွေအားကောင်းလာတယ်ဆိုတာအမှန်ပါပဲအဲ့ဒါတွေကကျွန်တော်တို့ကဘယ်မှာတွေ့ရလဲဆိုတော့ဥမာကြားပြည်နယ်ဆိုရင်ဒီပြီးခဲ့တဲ့2015တုန်းကဒီကြာပါတီတွေပေါ့နော်သူတို့တွေကအမတ်နေရာမရခဲ့ပါဘူးဒါပေမဲ့အခုဒီချိန်မှာကြတဲ့အခါကျတော့သူတို့ဟိုပြည်တော်စုအဆင့်အတွက်တွေရောနောက်ပြီးတော့ပြည်နယ်အဆင့်အတွက်တွေပါအမတ်နေရာတွေသူတို့ရလာတယ်ဒါဒီရွေးကောက်ပွဲမှာဆိုရင်ဟိုတော်တော်လေးဟိုပေါ့နော်ဟိုဘာလဲ2015နဲ့နှိုင်းရင်တော့ပူရလာတဲ့သဘောပေါ့အဲနောက်တစ်ခုကရှမ်းပြည်နယ်မှာရှမ်းပြည်နယ်မှာလည်း NLD ရဲ့ရလက်ကဟိုနဲတာတွေ့ရတယ်နေတဲ့ဆိုတဲ့အခါကျတော့တစ်ဖက်မှာပြန်ကြည့်လိုက်တဲ့အခါကျတော့ SNLD လိုမျိုးဟိုပါတီတွေရဲ့အဲရတဲ့ရလတ်တွေက2015တုန်းကထက်ကိုသူပိုလာတာလည်းတွေ့ရတယ်ပြီးတော့မှနောက်ရခိုင်ပြည်နယ်ပေါ့ရခိုင်ပြည်နယ်ဆိုရင်အဲပြီးခဲ့တဲ့2015တုန်းကဒီ AMP ပါတီပေါ့နော်ရခိုင်မျိုးသားပါတီအားကောင်းခဲ့တဲ့အမတ်နေရာတွေအများကြီးရခဲ့တဲ့ရခိုင်မြောက်ပိုင်းက6မြို့နယ်ပေါ့နော်အဲ့မှာဆိုရင်အများကြီးပါသွားတာပေါ့အဲ့ဒီ6မြို့နယ်မှာမကျင်းပနိုင်ခဲ့ဘူးတောင်ပိုင်းမှာပဲကျင်းပတယ်အဲ့တော့တောင်ပိုင်းမှာဆိုရင်လေ NLD ပါတီကဒီပြီးခဲ့တဲ့2015တုန်းကဆိုရင်သူနေရာအများစုအနိုင်ရခဲ့တာမြောက်ပိုင်းမှာလာသူရှုံးတာပေါ့နော်ဆိုတော့အခုနောက်ဆုံးရလဒ်တွေကျွန်တော်တို့နားလည်ချက်အရဆိုရင်တောင်ပိုင်းမှာ NLD ပါတီကနေရာနည်းနည်းလေးပဲရတယ်ကျန်တဲ့ဥစ္စာကတော့ရခိုင်မျိုးသားပါတီကတော့ဟိုနေရာတော်တော်များများရလာတာတွေ့တယ်အဲ့ဒါက2015နဲ့နှိုင်းယှဉ်လိုက်ရင် NLD ကပို့ပြီးတော့မှအဲ့ဒီနေရာတွေလက်လွတ်ဆုံးရှုံးရတယ်တစ်ဖက်ကတိုင်းသားပါတီတွေရတဲ့ဟိုနေရာတွေကပုံများလာတယ်ဆိုတာကိုပြတယ်ဒါပေမဲ့လည်းအဲ့ဒီကရင်ကချင်ချင်းမှာကြတဲ့အခါကျတော့အဲ့ဒီပြည်နယ်တွေမှာကြတော့ဟိုတိတ်ပြီးတော့မှ2015တုန်းကထက်ကိုပုံပြီးတော့မှဟိုဗာလဲဆုံးရှုံးသွားတဲ့အားမျိုးတွေတော့မတွေ့ရဘူးဒါကြောင့်မို့လို့တစ်ခုလုံးနဲ့ခြုံငုံပြီးတော့ပြောလိုက်ရင်ပေါ့နော်တနင်္ဂနွေလို့တိုက်တာနဲ့ပြည်တော်စုအဆင့်ကိုခြုံငုံပြီးတော့ပြောလိုက်ရင်2015တုန်းကရတာထက်တောင်မှအ နေရာပေါ့နော်နေရာတချို့ပို့ပြီးတော့ရလာတယ်ဆိုတာတွေ့တယ
်ဒီတစ်ချိန်ရွေးကောက်ပွဲမှာလေဟိုလူဒုကပေါ့နော်သူတို့ထွက်ပြီးတော့မဲတွေပေးကြတယ်အထူးသဖြင့်သူတို့ဒီ NLD ပါတီဘက်ကိုပေါ့နော်ပို့ပြီးတော့ဟိုမဲပေးကြတယ်ဆိုတော့ဆရာတို့ဒီသုံးသက်ချက်တွေကလည်းရှိနေတဲ့ခါကျတော့ NLD သူအရင်က၅နှစ်ဆောင်ရွက်ခဲ့တဲ့အချိန်တုန်းကအားနည်းချက်တွေလည်းရှိခဲ့တာပေါ့နော်ဆိုတော့ဒါပေမဲ့လေလူဒုကအခုဒီတစ်ချိန်မှာလေဒီရွေးကောက်ပွဲမှာလေပို့ပြီးတော့တော့မှ NLD ကိုဟိုထောက်ခံမဲတွေပို့ပြီးတော့ပေးလာတယ်ဆိုတော့အနေထားဘာကြောင့်လဲရှင်
အဓိကကတော့နှစ်ခုပေါ့နော်တစ်ခုကမဲပေးတဲ့အရေးအတွက်ပေါ့မဲလာပေးတဲ့အရေးအတွက်ကဟိုတခြားနိုင်ငံတွေမှာလည်းရှိပါတယ်တာမန်ပြည်သူတွေကတိတ်ပြီးတော့စိတ်မဝင်စားဘူးဆိုရင်သူတိတ်ပြီးတော့မဲလာမပေးကြပါဘူးဒါမဲပေးတာမပေးတာပေါ့နော်အဲဒါပေမဲ့အခုဒီနှစ်မှာကြားတဲ့ခါကျတော့တည်တည်ချာချာကိုမဲလာပေးကြတဲ့အနေအထားတွေကိုတွေ့ရတယ်ကိုဗစ် -19 ကလည်းတစ်ဖက်မှာဖြစ်နေတယ်အဲအဲ့ဒါဒီကြတော့ကျွန်တော်နားလေတာကတော့အဲဒီရွေးကောက်ပွဲနီးလာမှဖြစ်လာတဲ့ကိစ္စတွေတချို့ရှိပါတယ်အဲ့ဒီတချို့ဆိုတဲ့ဥစ္စာကဟိုတစ်ဖက်မှာဆိုရင်ဒါတမရောဘက်ကပေါ့နော်အခြေညာချက်တွေထုတ်လာတာတွေရှိတယ်တမရောကာကွယ်ရေးဦးစီးချုပ်ကအဲထွက်ပြီးတော့ပြောလာတာတွေရှိတယ်အဲ့လိုနေထားအောင်မှာပြည်သူလူထုကစိုးရင်ကြောက်ကြစိတ်တွေပါနေဖြစ်လာပြီးတော့မှအေးလိုက်အားလိုက်နဲ့မဲပေးတဲ့လူအရေးအတွက်ဟိုများလာတယ်လို့ယူဆတယ်အဲ့ဒါတော့မဲပေးတဲ့လူအရေးအတွက်ပေါ့ပြီးတော့မှ NLD ကိုထောက်ခံတဲ့လူများလာတယ်ဆိုတဲ့ဥစ္စာကတော့အဲကျွန်တော်ထင်တယ်အဲ့ဒါတော့နှစ်ပိုင်းပေါ့တစ်ပိုင်းကတော့တော်ဆန်းစုကြည်ကိုလူကြိုက်များတယ်သူ့ကိုထောက်ခံတယ်သူ့ကိုဒါဘာပဲပြောပြောဟိုယုံကြည်တယ်အဲချစ်မြတ်တို့တော့ဗောနော်အဲဒီစားတပိုင်းရှိတယ်နောက်တစ်ပိုင်းကျတော့ဒါအောက်ခြေလူတန်းစားတွေဗောအောက်ခြေလူတန်းစားတွေမဲဆန္ဒရှင်အများစုတွေကလည်းသူတို့ကိုယ်တိုင်ဗောနော်သူတို့ကိုယ်တိုင်ဒီကာလကြီးကတစ်ဖက်ကဝေဖန်တာတွေတော့ရှိပါတယ်ဟုတ်ပါတယ် NLD မှာလည်းသူ့မှာဝေဖန်လောက်ဆရာပြဿနာတွေအများကြီးရှိပါတယ်ဒါပေမဲ့လည်းတကယ်ကိုယ်တိုင်ကြုံတွေ့နေရတဲ့အဲ့ဒီမက်ဆနာရှင်ပြည်သူအများစုပေါ့နော်အောက်ခြေတွေလည်းအများကြီးပါတယ်သူတို့ကိုယ်တိုင်ကလူလားကြိုက်တဲ့သက်ကြလို့အဲ့ဒီကမဲကိုအများကြီးသူတို့သွားပေးတယ်လို့အဲ့လိုယူဆလို့ရပါတယ
်ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ VOE မြန်မာပိုင်းကိုဖြည့်ချပေးတဲ့အတွက်ဦးစီသူအောင်မြင့်ကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်